ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဒေါငန်ခါကျေးရွာမှာတော့ဒီကနေ့မနက်အစောပိုင်းတုန်းကစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်လို့ဘာသာရေးအဆောက်အဦတွေနဲ့နေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကြောင့်ဒေသခံတွေဟာအရင်ကတည်းကတိမ်းရှောင်နေကြရတဲ့အတွက်သေဆုံးထိခိုက်မှုတော့မရှိခဲ့ပါဘူး။စာတင်ကြောင်းတစ်ကြောင်းနဲ့ကက်သလစ်သီလရှင်ကြောင်းအပါအဝင်အဆောက်အဦတွေပျက်စီးခဲ့တဲ့ဒီမော့ဆိုဘက်ကအခြေအနေရန်ကုန်ကလာတဲ့သတင်းအလိမ္မာပြောပြပေးပါရှင်။
ဒီမော့ဆိုမြို့နယ်ကဒေါငန်ခါကျေးရွာကိုစစ်ကောင်စီတပ်ကဒီနေ့မတ်လ10ရက်မနက်ပိုင်းမှာလေရင်ပေါ်ကပုံကျဲတိုက်ခိုက်ခဲ့လို့ကက်သလစ်သီလရှင်ကျောင်းနဲ့လူနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒေါငန်ခါကျေးရွာအပြင်ဘက်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဖေဗရူလာကတိုက်ပွဲတွေဖြစ်ခဲ့ပေမဲ့ဒီနေ့တိုက်ပွဲတွေငြိမ်နေချိန်စစ်တပ်ကဝေဟင်ကနေရွာကိုတိုက်ခိုက်သွားခဲ့တာဖြစ်ပြီးအပြက်စီးများတယ်လို့ဒေသခံတယောက်ကပြောပါတယ်
။ပြက်စီးရတော့ဒီရုံခါဒီခဲချောင်းနောက်မှာရှိရပါတော့ကျွန်တော်တို့ဒီလရှင်ဘာသာရေးအဆောက်အုံပြက်စီးသွားတယ်ပေါ့နော်။ဒုံခါရက်ကနစ်ကအိမ်ဒီနဲ့အဲ့လိုမျိုးပြက်စီးသွားတယ်ပေါ့နော်။ဒီကြိုင်တစုံတရာအခြေခိုက်ကတော့မရှိသေးဘူးပေါ့နော်။ဒီလင်းပုံကျဲတော့အဲ့ဒီပြက်စီးသွားတဲ့အိမ်တွေမရှိသေးဘူး။ပြက်စီးသွားတာတော့တော်တော်ကြီးကိုဆိုးဆိုးသွားပဲကြာတော်တော်ကြီးကိုအိမ်ကြီးကိုဘုံကြီးထောင်ပြီးတော့ခွဲပလိုက်တဲ့အနေအထားပုံစံမျိုးပဲဒီဒေတာခံနေကတော့မရှိတော့ဘူးပေါ့နော်အဲ့ဒီနောက်ဖက်တည်းအကောင်လုံးဒီစစ်မြစ်တင်ဒီတုံးခါတကြောလုံးကတော့ဒီလူတွေကတော့မရှိတော့ဘူးပေါ့နော
်စစ်တပ်ဘက်ကစစ်လေရင်နှစီနဲ့လာပြီးတိုက်ခိုက်သွားတယ်လို့ပြောပါတယ်ဒေါငန်ခါကျေးရွာအပါအဝင်ဒီမော့ဆိုမြို့နယ်တွေကကျေးရွာတော်တော်များများကပြည်သူတွေကတော့တိုက်ပွဲတွေစားဖြစ်ချိန်တွေကဘေးလွတ်ရာမှာတိမ်းရှောင်နေကြရတာမို့ဒီနေ့လေကြောင်းတိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာရသူတွေမရှိဘူးလို့ပြောပါတယ်။တိုက်ပွဲတွေဖြစ်နေတာလနဲ့ကြီးကြာနေပြီဖြစ်တဲ့ဒီမော့ဆိုမြို့နယ်မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဘာသာရေးအဆောက်အဦတွေစာတင်ကြောင်းနဲ့ယာယီစစ်ဘေးရှောင်စခန်းတွေထိခိုက်ပျက်စီးနေတယ်လို့ပြည်သူတချို့လည်းသိဆုံးခဲ့ရပါတယ်။တိုက်ပွဲတွေရက်နေချိန်မှာလဲစစ်တပ်ဘက်ကကျေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တတ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့မနက်10:00နာရီကျော်လောက်ကလဲဒေါငန်ခါကျေးရွာဘက်ကိုစစ်တပ်အခြေဆိုင်ရာစခန်းဘက်ကနေပစ်ခတ်နေတယ်လို့ဒေသခံတဦးကပြောပါတယ်။
ခရတောင်းလေးနောက်ခမ်းမဆောင်လေးနောက်ဆက်စင်ဆောင်လေးအဲ့လိုမျိုးပေါ့နော်ဒီကအဲ့လိုမျိုးကိုစမတ်ထားပြီးတော့ပုံစံရမျိုးရှိတယ်မနေ့အစောပိုင်းတော့တိုက်ပွဲမရှိဘူးကြာဒီစောင်းကားထဲမှာလည်းမရှိဘူးခုံးကားထဲမှာလည်းတိုက်ဆရာပြည့်နေမှာနော်ဒီခုနကတော့မှဆိုတော့ဒီတရားမျိုးအောင်တက်ပြီးနေမှာပေါ့နော်ဟုတ်ကဲ့ဒီရလည်းတက်မှာဆက်ပြီးရလည်းမရှိလည်းဖြစ်သွားမျိုးရှိတယ်
စစ်တပ်တွေလှုပ်ရှားတဲ့ဒီမော့ဆိုမြို့နယ်အတွင်းနေရာတွေမှာအိမ်တွေဖျက်ဆီးခံရ၊မီးရှို့ခံရ၊ပစ္စည်းတွေလူရခံရတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီမော့ဆိုမြို့နယ်ကဖပူးကျွော်ဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေမတ်လ9ရက်နေ့ကအဲ့ဒီကျွော်မှာတပ်ဆွဲနေထိုင်ခဲ့ပြီးနောက်လူနေအိမ်30ကျော်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ကဒီနေ့ထုတ်ပြန်ထားပါတယ်။မတ်လ9ရက်နေ့မှာလဲသေဆူးလက်ကျွာကနေအိမ်10လုံးမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဆိုပါတယ်။ကြားပြည်နယ်ဒီမော့ဆိုဘက်မှာလက်တလောပြစ်ခတ်တိုက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ထားတာမရှိသေးပါဘူးရှင်။